ကြာသပတေးနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့လူမျိုးတုံးတပ်ပြတ်မှုကာကွယ်ရေးသဘောတူစာချုပ်ကိုမြန်မာကချိုးဖောက်တယ်လို့စွပ်စွဲထားတဲ့ဂမ်ဘီယာနိုင်ငံကတောက်ကြနေအောက်တိုဘာလ23ရက်မှာ Memorial လို့ခေါ်တဲ့စာမျက်နှာ500ရှိတဲ့အချက်အလက်အပြည့်စုံတင်ပြချက်ကို ICJ ကိုတင်သွင်းတော့မယ့်အကြောင်းနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ဂမ်ဘီယာကအခုတင်သွင်းမဲ့ Memorial လို့ခေါ်တဲ့အချက်အလက်အပြည့်စုံတင်ပြချက်ဟာမြန်မာကိုသူတို့ဆွဆွဲထားတဲ့ Genocide လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်လို့ဘလောက်ထိခိုင်မာမှုရှိတယ်လဲဆိုတာကိုတပ်တွေအထောက်အထားတွေနဲ့ ICJ နိုင်ငံတကာတရားရုံးကိုရှောက်လဲချက်တင်သွင်းရတာဖြစ်တယ်လို့ဂမ်ဘီယာဘက်ကလိုက်ပါဆောင်ရွက်နေတဲ့ American Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်က VOE ကိုပြောပါတယ်
။အဲ့ဒီ Memorial ကစာမျက်နှာ900ကျော်ပါတယ်အဲ့ဒီမှာအထောက်အထားတွေလည်းတရားနေရကြော်ပါတယ်အဲ့အဲ့ဒီမှာမြန်မာစစ်တပ်တွေကဘာလုပ်ထားတယ်ဆိုတာဘာလုပ်ခဲ့တယ်ဆိုတာ crime against humanity and war crimes တွေအဲ့ဒီ time မှာလုပ်တာတွေပါတယ်အားလုံးကမှပါပါတယ်အားလုံးအထောက်အထားနဲ့ witness တို့ UN က now တခြားဖိတ်ချရတဲ့မန်ကန်တဲ့ source တွေကယူထားတာပါမြန်မာဆိုရကလည်းကိုယ်တိုင်ပြောခဲ့ပါတယ်ရခိုင်ပြည်မှာသူတို့ crime လုပ်ခဲ့တယ်လို့မြန်မာဆိုရလိုက်ကပြောခဲ့ပါတယ်ဒါပေမဲ့ဘလို့ crime လုပ်တယ်ဘလောက်လုပ်တယ်ဆိုတာမပြောပါဘူးအသေးစိတ်ကျွန်တော်တို့အဲ့ဒီမှာရေးထားပါတယ်
တောက်ကြနေမှာ ICJ ကိုတင်သွင်းမဲ့ဂမ်ဘီယာရဲ့ Memorial အချက်လက်အပြည့်စုံတင်ပြချက်ဟာအလွန်အရေးကြီးပြီးမြန်မာဘက်ကပြန်လည်ခုခံခြေပါရမှာဖြစ်တယ်လို့လည်းဒေါက်တာဝါကာဦးတင်ကဆိုပါတယ
်ဒါအရေးကြီးပါတယ်ဘာဖြစ်လို့ဆိုတော့900ကျော်ရှိပါဘလောက်အရေးကြီးလို့ဆိုတာစာမျက်နှာ900ကျော်မှာကျွန်တော်ရေးထားတဲ့တို့ခု crime genocidal crime genocidal act of genocide and crime of genocide အစီအစဉ်ရေးတော့မြန်မာဆွေရကအဲ့ဒါကို reject လို့မရအောင်ကျွန်တော်တို့ဟိုဘက်ကစက်စင်နဲ့ရေးထားပါတယ်မြန်မာဆွေရကလည်းဘယ်လိုဘယ်လိုရေးမလဲဆိုတာကျွန်တော်တို့ကနင်းပါပါတော့ပြီးပါတယ်လေဘာဖြစ်လို့ဆိုတော့သူတို့လည်းသူတို့ကိုယ်တိုင်လည်းပြောခဲ့ပါတယ်ပြီးတော့သူတို့ကသူတခြားနေနေပါပါဆိုင်ရလုံးနေတယ်နေနေပါပါလို့တာတော့ကိုရေးပါမယ်သူတို့ကတော့ rebuttal လို့မှာပေါ့လေအဲ့ဒါပြီးရင်ပေါ်လာပြီးရင်နောက်တစ်ခါသူတို့က ICJ ကကျွန်တော်ဖက်ကို3လမြန်မာဖက်ကို3လပြန်ပြောပြပါမယ်
ICJ နိုင်ငံတကာတရားရုံးကဒီနှစ် January လ23ရက်မှာမြန်မာနဲ့ဂမ်ဘီယာအပေါ်ချမှတ်ခဲ့တဲ့အမိန့်စီရင်ချက်တွေအရဂမ်ဘီယာဘက်ကလျှောက်လဲချက်ကိုဇူလိုင်လ23ရက်မှာတင်သွင်းရမှာဖြစ်ပေမဲ့ COVID-19 ကပ်ရောဂါအခြေအနေကြောင့်အောက်တိုဘာလ20ရက်နေ့အထိရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်။မြန်မာဘက်ကတော့ Genocide မကျူးလွန်ပါဘူးဆိုတဲ့ပြန်လည်ခုခံခြေပါချက်ကို2021ခုနှစ် January လ25ရက်နေ့မှာ ICJ ကိုတင်သွင်းရမှာပါ။ဒီတော့တင်မှာပဲ ICJ ကမြန်မာပေါ်ချမှတ်ထားတဲ့ဂျားဖြက်အရေးပေါ်စီမံဆောင်ရွက်ချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရကလိုက်နာအကောင့်ထဲပေါ်ခြင်းမရှိဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကဆွဆွဲပြောဆိုခဲ့ပါတယ်။အောက်တိုဘာလ20ရက်အင်္ဂါနေ့ကဗြိတိန်နိုင်ငံလန်ဒန်မှာရှိတဲ့ဘင်္ဂလားဒေ့ရှ်နဲ့ကနေဒါတန်ယုံတို့ကပူးပေါင်းပြုလုပ်တဲ့ဗီဒီယိုကွန်ဖရင့်အစည်းအဝေးမှာမြန်မာအစိုးရဟာ ICJ တရားရုံးဆုံးဖြတ်ချက်ကိုမလိုက်နာပဲရခိုင်ပြည်နယ်မှာဖိနှိပ်နှိမ်ပယ်မှုတွေကိုဆက်လက်ပြုလုပ်နေဆဲဖြစ်တယ်လို့ဆွေးနွေးခဲ့ကြကြောင်း VOE Bangladesh ဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီ Video Conference အစည်းအဝေးမှာ Bangladesh နိုင်ငံသားရေးဝန်ကြီး Dr. AK Abdul Momen လည်းပါဝင်ခဲ့တယ်လို့ဆိုပါတယ်။ ICJ တရားရုံးမှာမြန်မာကိုဂမ်ဘီယာကဆွဲထားတဲ့အမှုနဲ့ပတ်သက်လို့ကနေဒါနဲ့နယ်သာလန်နိုင်ငံတွေကအပြည့်အဝပူးပေါင်းဆောင်ရွက်မဲ့အပေါ်မှာဘင်္ဂလားဒေ့ရှ်ကကြိုဆိုကြောင်းလဲနိုင်ငံသားရေးဝန်ကြီးဒေါက်တာ AK Abdul Momen ကပြောကြားခဲ့ပါတယ်ရှင်